ဆီးရီးယားနိုင်ငံကိုကာလရှည်အနာပြအုပ်ချုပ်ခဲ့တဲ့သမ္မတဘာရှာလ်အာဆတ်ကိုဖိတ်ရှားလိုက်ပြီးနောက်အင်ကာနေမှာတော့မတ်လအထိစီမံမဲ့အသွင်ကူးပြောင်းရေးအစိုးရခေါင်းဆောင်ကိုဆီးရီးယားတပုံတွေရွေးချယ်ခဲ့ကြပါတယ်။မြို့တော်ဒမတ်စကတ်မှာအာဆတ်အစိုးရအဖွဲ့ကတာဝန်ရှိသူတွေနဲ့တပုံခေါင်းဆောင်တွေအစိုးရအဖွဲ့စီဝေထိုင်ခဲ့ပြီးတဲ့နောက်တပုံထိန်းချုပ်ခဲ့ရအနောက်မြောက်ပိုင်းဒေသကဒေသငယ်လေးကိုအုပ်ချုပ်ခဲ့တဲ့မိုဟာမက်အယ်ဘာရှီယာကဂျက်ပြတ်အစိုးရကိုခေါင်းဆောင်ဖို့သူရွေးချယ်ခံရတဲ့အကြောင်းပြောပါတယ်။ဒါပေမဲ့ဆီးရီးယားတနိုင်ငံလုံးအတိုင်းအတာအရတော့သူ့ကိုလူသိနေပါတယ်။ဆာရွယ်စရန်းနေလွှဲပြောင်းပေးရတဲ့အစိုးရလုပ်ငန်းများဆက်လက်တာဝန်ယူမဲ့အဖွဲ့အစည်းများဆိုတဲ့အကြောင်းအရာအောက်ကနေတွဲဆုံဆွေးနွေးခဲ့ကြတာလို့ဘာရှီယာကပြောပါတယ်။အဆက်အစိုးရကိုစန့်ကျင်တွန်းလှန်ခဲ့သူများပြည်တွင်းစစ်ကာလတလျှောက်လွှင့်ထူအသုံးပြုခဲ့တဲ့အစိမ့်အနက်နဲ့အဖြူရောင်အလံနောက်ဆွန်နီအစ္စလာမ်တိုက်ခိုက်ရေးသမားဆီးရီးယားမှာလွှင့်ထူတဲ့အဖြူရောင်မှာအနက်ရောင်နဲ့အစ္စလာမ်ကျမ်းစာကိုပုံဖော်ထားတဲ့အလံတို့ရှေ့မှာဘာရှီယာကရက်ခဲ့ပါတယ်။ဆီးရီးယားမြို့တော်ဒမတ်စကတ်မှာတော့အခြေအနေတချို့ပုံမှန်ပြန့်ဖြစ်လာတာကိုတွေ့မြင်ရပါတယ်။